ဝန်ကြီးခင်ဗျာဒီလက်ဘရောင်းတော်ဂျင်းဒီစီမံကိန်းဒေတာမှာအစိုးရရဲ့ရော်ကြီးရောနောက်တစ်ခါနောက်ဆုံးဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ရှင်းပြပေးပါခင်ဗျာ
ကျွန်တော်တို့ဒီလက်ဘရောင်းတော်ဂျင်းဒီစီမံကိန်းကစပြီးတော့ကျွန်တော်လုပ်ခဲ့တာဆိုပြီးခဲ့တယ်ကျွန်တော်တို့အစိုးရလက်ထက်တွေကကျွန်တော်စလုပ်တာဖြစ်တော့ဒီလုပ်ငန်းနဲ့ပတ်သက်ပြီးတော့မှလက်ရှိအစိုးရလက်ထက်မှာအနေနဲ့ကျွန်တော်တို့ပြဿနာဖြစ်တဲ့အတွက်ကြောင့်မလို့စုံစမ်းရေးကော်မရှင်ကနေကျွန်တော်တို့စုံစမ်းစစ်ဆေးရေးလုပ်ပါတယ်ဒီစုံစမ်းရေးကော်မရှင်ရဲ့ကျွန်တော်စီစီမူပြီးရခါမှာကျွန်တော်တို့အကောင့်တယ်ဘော်ရေးကော်မတီအနေနဲ့ဆိုလို့ရှိရင်ပြီးခဲ့တဲ့ကျွန်တော်2013ခုမလ17ရက်နေ့အစပြုကျွန်တော်တို့တာဝန်ယူပြီးတော့ကျွန်တော်တို့ဆောင်ရွက်ပါတယ်ဒီတာဝန်ဆောင်ရွက်တဲ့နေရာမှာအဓိကအပြင်ကျွန်တော်တို့လုပ်ငန်းကြီး၄ခုပေါ့လေနံပါတ်၁ကတော့ကျွန်တော်တို့ကြီးမီစီမံကိန်းလုပ်လိုက်တဲ့အတွက်ကြောင့်နေရာတွေကျွန်တော်တို့ဆုံးရှုံးသွားတဲ့အပေါ်မှာနေရာနဲ့နာကြီးတည်နိုင်ရုံကြီးတွေပြုဖို့နေရာပတ်သက်တဲ့ကျွန်တော်တို့လုပ်ငန်းတွေလုပ်ပါတယ်နောက်ဒုတိယချက်ကတော့ကျွန်တော်တို့လူမှုစီးပွားဒီစားမှန်တဲ့ပတ်သက်ပြီးတော့ဒီဒေတာမှရှိတဲ့လူတွေကိုမူစီဝါပုံမျိုးပုတ်တက်ဖို့အတွက်ကိုလုပ်မယ်။လုပ်ရမယ့်လုပ်ငန်းတွေကျွန်တော်လုပ်ပါတယ်။တတိယကတော့ကျွန်တော်တို့ဒီကျင်းပစီမံကိန်းဆောင်ရွက်မယ်ဆိုလို့ရှိရင်ပတ်ဝန်းကျင်ကျွန်တော်တို့ထိခိုက်ပျက်စီးမှုတွေရှိပါတယ်။အဲ့ဒီပျက်စီးမှုတွေနဲ့ပတ်သက်ပြီးတော့ပတ်ဝန်းကျင်ထိသိမ်းရေးနဲ့ပတ်သက်ပြီးတော့ကျွန်တော်လုပ်ငန်းတွေဆောင်ရွက်ဖို့ရှိပါတယ်။နောက်တစ်ခါကျွန်တော်တို့စရုပ်ဒအချက်အနေနဲ့ဆိုရင်တော့ဒီအတွင်းမှာရှိနေတဲ့အရင်တော့ကျွန်တော်တို့လယ်ရီတော်ရစင်းညာကျောင်းလေးရာလေးတစ်စုရှိပါတယ်။ဒီဒါလေးကဆောက်ဝင်ရှိပေါင်းပြီးစားတယ်ကျွန်တော်လုပ်ဖို့ရှိပါတယ်။အဲ့တော့ဒီမြေယာရိုကြီးနဲ့ပတ်သက်လို့ရှိရင်တော့ကျွန်တော်ပြောရမယ်ဆိုလို့ရှိရင်ကျွန်တော်ဒီဘက်ပိုင်းမှာဒီစုံစမ်းရေးကော်မရှင်ဆစ်ဆီးပြီးတဲ့နောက်ပိုင်းမှာပေါ့မြေယာရိုကြီးကကျွန်တော်တို့ပြေးဖို့ရန်ရထားတာစုစုပေါင်းကျပ်သိမ်းပေါင်းက68,285သိန်းရထားပါတယ်။ဒီနေ့ကျွန်တော်တို့
4ရက်9လ2013ရဲ့နေ့ထိကျပ်သိမ်းပေါင်း3,988.24သိန်းပြီးရောပြီဖြစ်ပါတယ
်။နောက်နေ့ရှိပြီးနံပင်ရိုကြီးအနေနဲ့ကျွန်တော်တို့တောင်းသူ545ဦးကိုကျွန်တော်တို့မြင့်နာပြီး1,550.13သိန်းကျွန်တော်တို့ပြည့်ဝပြီဖြစ်ပါတယ်။နောက်တစ်ခါဒီဒေသမှာရှိတဲ့လူတွေမြင့်နာတဲ့ကိစ္စတွေကျွန်တော်လေ့လာလိုက်တဲ့အခါမှာရေတွင်းတွေကျွန်တော်တို့ပြသတာရှိပါတယ်။အဲဒီရေတွင်း148တွင်းကိုကျွန်တော်မြင့်နာပြီးအလုံးပေါင်း233,500သိန်းကျွန်တော်တို့ပြည့်ပြီပါတယ်။ပြောမယ်ဆိုလို့ရှိရင်တော့စက်တင်ဘာလကျွန်တော်၄ရက်နေ့ထိဒီမြရာရော်ကြီးရောတိနာရေတွင်းစသည်အရမြင့်နာပြီးအလုံးပေါင်းသိန်းပေါင်းကကျွန်တော် 32,982.96 သိန်းပြည့်ပါပြီ။ဒါရင်လားဆိုတော့မဟုတ်ပါဘူးကျွန်တော်တို့ယခင်နဲ့ဒီစီမံကိန်းကစခဲ့တဲ့အတွက်ကြောင့်ယခင်တော့ကျွန်တော်တို့ပြေရခဲ့တာရှိပါတယ်အဲ့ဒါ2017ခုနှစ်အေဘီလတုန်းကရောကြီးကကျွန်တော်အလုံးပေါင်းအေးပေါင်းတော့သိန်းပေါင်း4,549ကျောင်းမှာ2သိန်းပေးပြီးဖြစ်ပါတယ်ရမလို့စုစုပေါင်းပေးပြီးသားကိုပြန်ပြောမယ်ဆိုလို့ရှိရင်တော့အလုံးပေါင်းကသိန်းပေါင်းကျပ်သိန်းပေါင်းကျွန်တော်တို့93,320.16သိန်းပြေရပြီဖြစ်ကြောင်းကျွန်တော်လည်းပြောလိုပါတယ
်ကျေးဇူးပါခင်ဗျာနောက်တစ်ခုကရောကြီးကိုနောက်ဆုံးထားယူဖို့ဆိုပြီးစက်တင်ဘာလ30ရက်နေ့ကိုတက်မှတ်ထားလိုက်လို့သိရှိရပါတယ်ခင်ဗျာအဲ့ဒီရက်စွဲပြီးလို့ရှိရင်ဒီကြေးဝါသားတွေအနေနဲ့ဘယ်လိုဆက်ဖြစ်မလဲရော်ကြီးမီယူသေးတဲ့ကြေးဝါသားတွေအနေနဲ့အစိုးရအနေနဲ့ဘယ်လိုမျိုးပြင်ဆင်ထားပါလဲခင်ဗျာ
ကျွန်တော်တို့ဒီရော်ကြီးပြည်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ခုနကကျွန်တော်ပြောခဲ့သလိုပဲပထမတစ်ကြိမ်2017ဒီဗီလာတော့မှလည်းကျွန်တော်တို့ထိုက်တဲ့ရော်ကြီးတွေပြင်ပြီးပါတယ်သို့တော်လည်းပဲစုံစမ်းရေးကော်မရှင်ရဲ့စုံစမ်းမှုအရာပေါ့လေကျွန်တော်တို့လိုအပ်တဲ့ထမှန်ကတော့ကျွန်တော်ပြီးသင့်တဲ့ရောကြီးတွေကိုလည်းကျွန်တော်တို့ပြီးခဲ့ပါတယ်အခုဆိုရင်ကျွန်တော်တို့တာဝန်ယူတာမလ17ရက်နေ့ဆိုရင်ဒီနေ့အချိန်ကြီးဆိုရင်ကျွန်တော်တို့6လပဲတော့ရှိပါတယ်အဲ6လပဲရှိတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကအခုဒါကိုအမြန်ဆုံးကျွန်တော်တို့ထုတ်ယူဖို့ပေါ့လုပ်ငန်းလည်းကျွန်တော်ကစဖို့ဦးတည်လာပါအဲကြောင့်ဒီလစက်တင်ဘာလ30ရက်နေ့ကိုနောက်ဆုံးထားထုတ်ဖို့ဆိုလို့ကျွန်တော်တို့ကြောင်းကြားထားပါတယ်အဲထုတ်နိုင်ဖို့အတွက်လည်းကျွန်တော်တို့ကမြို့နယ်မှာရှိတဲ့ဟိုရုံးငန်းပေါ့ကျွန်တော်တို့ဒီဒေသတွင်းမှာရှိတဲ့ကျွန်တော်တို့ရွာသစ်မှာလည်းကျွန်တော်တို့ဆက်ဆံရေးရုံးဆက်ဆံရေးရုံးကိုကျွန်တော်တို့ကဒီဆက်ဆံရေးစခန်းပေါ့လေအဲ့ဒါ00ရောက်မှာကျွန်တော်တို့ဖွင့်ထားပါတယ်အဲ့ဒီဖွင့်ထားတဲ့နေရာမှာလည်းကျွန်တော်တို့စက်တင်ဘာလ30ရက်နေ့ထုတ်ဖို့ဆိုတော့ကျွန်တော်လွန်ခဲ့တဲ့ကျွန်တော်တို့လာလာတယ်ကျွန်တော်တို့ကြောင်းကြခဲ့ပါတယ်ကြောင်းကြခဲ့တဲ့ကြောင့်ဒီငွေတွေကိုတချို့လည်းလာပြီးတော့ထုတ်ယူသွားတယ်ဒီလိုထုတ်ယူဖို့အတွက်ကျွန်တော်တို့ကြောင်းကြရတဲ့ကြောင့်မလို့တချို့လည်းဝမ်းသာလာနေလာထုတ်ပါတယ်တကယ်လို့ထုတ်ယူဖို့တမင်တကာပေါ့လေတကယ်လို့မထုတ်ယူတော့ဘူးဆိုလို့ရှင်ဒီငွေတွေကကျွန်တော်တို့ကဒီစီမံကိန်းရမယ်ကျွန်တော်တို့ရောကြီးပေးရမယ်ဖြစ်ဒါကြောင့်ဒီငွေတွေကိုကျွန်တော်တို့ကတီးကြကျွန်တော်တို့ဆင်းရဖွင့်ထားပြီးတော့မှကျွန်တော်တို့ကဒီကြီးရောင်ပုံပြေးလုပ်ငန်းတွေဒေသပုံပြေးလုပ်ငန်းတွေပါဒါကိုကျွန်တော်တို့သုံးဆွဲသွားမှာဖြစ်ပါတယ်ဒါကိုလည်းကျွန်တော်တို့နိုင်ငံတော်လည်းယူမှာမဟုတ်ပါဘူ
းဟုတ်ကဲ့ပါခင်ဗျာနောက်တစ်ခုကကြတော့ဒီရောကြီးကိုအစိုးရကပေးတာလားခင်ဗျာနောက်တစ်ခုကဒီဝမ်ပေါင်းကုမ္ပဏီကပေးတာလား
ရောကြီးနဲ့ပတ်သက်လို့ရှိရင်တော့ကျွန်တော်တို့ကမြန်မာပေါင်းကုမ္ပဏီကပေးတာပါခင်ဗ
ျာစာချုပ်အစ်စ်ကိုကျွန်တော်တို့ပြန်ချုပ်ဆိုလိုက်တယ်လို့သိရှိရပါတယ်ခင်ဗျာဒီစာချုပ်အစ်စ်ရဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံတော်နဲ့ပြည်သူတွေဘက်ကလည်းအကျိုးခံစား권ရှိတဲ့ဟာမျိုးတွေ့ရပါတယ်ဆိုတော့အဲ့ဒီစာချုပ်အစ်စ်ချုပ်ဆိုတဲ့အကျိုးစားပုံစံမျိုးကိုကျွန်တော်တို့ရှင်းပြပါမယ်။
ကျွန်တော်တို့ဒီအခင်တော့ကစာချုပ်ချ ထုတ်ဆိုခဲ့တာကတော့ဒီခင်ဆွတ်တဲ့ထက်ကဖြစ်ပါတယ်အဲ့တော့ကျွန်တော်တို့စုံတိုင်းကော်မရှင်ရဲ့ဒီတွေ့ရှိချက်အစီအခံစာရဒါစာချုပ်ကိုကျွန်တော်တို့ပြန်လည်ပြီးတော့မှဒီရသေးရလိုက်တဲ့ကျွန်တော်တို့ရဲ့ဒီခွန်ခပ်ပြပါဖို့ပေါ့ပြန်လည်ထုတ်ဆိုဖို့တဲ့ကျွန်တော်ပါပါတယ်ဒီလိုပါတဲ့အတွက်ကြောင့်ကိုကျွန်တော်တို့ကအခုပြန်လည်ပြီးတော့အသိပြင်ဆင်ထုတ်ဆိုခဲ့တဲ့စာချုပ်မှာတော့ဒီခင်ကတော့ကျွန်တော်တို့ဒီမြန်မာဘောင်ဘောင်ကုမ္ပဏီနဲ့မြန်မာ CY ဥပိုင်နဲ့နှစ်ခုပဲကျွန်တော်ထုတ်တာအခုကတော့ကျွန်တော်တို့တက်တူရင်းကျွန်တော်တို့ဒီလုပ်ငန်းပေါ့အတူတူဝင်ကြီးဌာနရဲ့မြန်မာ CY ဥပိုင်ရဲ့မြန်မာဝန်ဘုံကုမ္ပဏီရဲ့ကျွန်တော်တို့၃ပါတဲ့ကျွန်တော်တို့ PSC contract နော် production sharing contract ကိုကျွန်တော်တို့ပြန်ချုပ်တာဖြစ်တယ်အဲ့လိုချုပ်လိုက်တဲ့အတွက်ကြောင့်မလို့ရသင်းရတဲ့အမင်းကြီးကကြောင်းလဲမှုဖြစ်ပါတယ်ခုမှပြင်ဆင်ရင်ကျွန်တော်နိုင်ငံတော်အတွက်ဆိုပြီးရင်ခွန်ခါလေးပါလို့ကျွန်တော်နိုင်ငံတော်ရမယ်ချိုးက50တိရခိုင်မြန်မာ CY ဥပိုင်ကတော့ကျွန်တော်တို့19ရခိုင်မြန်မာဝန်ဘုံကုမ္ပဏီကတော့30ရခိုင်မြို့ရအဲ့ဒါကြောင့်မလို့ကျွန်တော်တို့မူလတော့ကျွန်တော်တို့က50-49ပဲရရနေပြီတော့ကျွန်တော်တို့အခုဆိုလို့ရှိရင်နိုင်ငံတော်အနေနဲ့ပေါ်ကစီဝိုင်းဥပိုင်းအနေနဲ့ပေါ်ကျွန်တော်တို့ကခုပေါင်းလိုက်မယ်ဆိုလို့ရှိရင်ကျွန်တော်တို့နှစ်ခုပေါင်းရဲ့နိုင်ငံတော်ရရရခိုင်မြို့က90ရခိုင်မြို့ကျွန်တော်ဖြစ်လာပါတယ်ဒါလည်းပဲသာဆိုမဟုတ်ပါဘူးကျွန်တော်တို့ဒီအခင်တော့မပါခဲ့တဲ့ CSR လို့ခေါ်တဲ့ Corporate Social Responsibility လူမျိုးရေးတောင်းယူမှုနဲ့ပတ်သက်ပြီးလို့လည်းကျွန်တော်တို့ဒီရရတဲ့အမျက်ဆုံးနဲ့ကျွန်တော်တို့နှစ်ရခိုင်မြို့ကျွန်တော်တို့ပေးဖို့စာချုပ်ထဲမှာပါပါတယ်နောက်တစ်ခါကျွန်တော်တို့ဒီစီမံကိန်းကြီးလုပ်လိုက်တဲ့အကြောင်းမလို့ပြစီသွားခဲ့တဲ့ဒီရေအားပတ်ဝန်းကျင်ပြုမင်ထိန်းသိမ်းဖို့ကိစ္စတွေပေါ့ဒီအရေးနဲ့ပတ်သက်ပြီးလို့ရှင်တယ်ကျွန်တော်တို့ကနောက်ပိုင်းကျွန်တော်တို့ဒီမိုင်းကိုကျွန်တော်တို့ပြန်ပြီးတော့ micro shop plan ပေါ့လေဟိုပြောမယ်ဆိုရင် mine reclamation ပေါ့ဒီအရေးနဲ့ပတ်သက်လို့ရှင်တယ်ကျွန်တော်တို့ကတစ်နှစ်ကိုဒေါ်လာ2တန်းသူပေးဖို့တဲ့စာချုပ်ထဲမှာထည့်ထားတယ်အဲအကြောင်းကိုကျွန်တော်တို့ရဲ့ဒီပြင်ဆင်ချုပ်ဆိုခဲ့တဲ့စာချုပ်ကိုပြန်ကြည့်လိုက်တဲ့အခါမှာကျွန်တော်တို့ရသင်းရလိုက်တဲ့ကျွန်တော်တို့ရဲ့အမင်းတွေကိုခွင့်ရတယ်ကျွန်တော်တို့အားလုံးရပါတယ်ဒါနဲ့ပတ်သက်လို့ကျွန်တော်တို့ပြီးခဲ့တဲ့ကျွန်တော်တို့အနေနဲ့ဇွန်လ24ရက်နေ့မှာကျွန်တော်တို့ချုပ်ပါတယ်ချုပ်ပြီးတော့ကျွန်တော်တို့လွတ်တော်မှာလည်းရှင်းလင်းတင်ပြပါတယ်ပြီးတဲ့ခါမှာကျွန်တော်တို့မီဒီယာအားလုံးနဲ့ကျွန်တော်တို့ရှင်းလင်းတင်ပြတဲ့အတွက်ကြောင့်ကျွန်တော်တို့နိုင်ငံရေးရသင်းရတဲ့အခွင့်အရေးကိုရခဲ့တယ်အားလုံးကျေနပ်တော်လို့ကြား
နောက်တစ်ခုကဒီဒေတာကန်အနေနဲ့မကြာခဏဆန္ဒပြတာလည်းရှိနေပါတယ်ခင်ဗျဒီလိုမျိုးအခြေအနေမှာဒီအစိုးရအနေနဲ့ဒေတာကန်တွေကိုဗာများဟိုပြောချင်တာရှိပါတယ်ခင်ဗျ
ကျွန်တော်တို့ဒီဆန္ဒပြရတဲ့ပတ်သက်လို့တော့နိုင်ငံတော်ရဲ့ကျွန်တော်တို့ဒီတိုးတက်ပြောင်းလဲလာတဲ့ဒီမိုကရေစီခေတ်နဲ့ဒီကျွန်တော်တို့ကတရားဝင်ဆန္ဒပေါ်ထုတ်ခွင့်ရှိပါတယ်။ဥပဒေလည်းပဲဒီလုပ်ငန်းနဲ့ပတ်သက်လို့တိုင်းပြည်အတွက်လည်းအရေးကြီးပါတယ်။နောက်တစ်ခါကျွန်တော်တို့ဒီဒေတာဖွံ့ဖြိုးတိုးတက်ရေးအတွက်လည်းအများကြီးထောက်ကူပြုမယ်ခေတ်စားတွေဖြစ်ပါတယ်။နောက်ရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်လို့ရှိရင်လည်းကျွန်တော်တို့ဒီလုပ်ငန်းကနိုင်ငံတကာကနေပြီးတော့စောင့်ကြည့်နေတဲ့လုပ်ငန်းတစ်ခုဖြစ်ပါတယ်။ကျွန်တော်တို့တိုင်းပြည်အတွက်စံပြဖြစ်ကျွန်တော်လုပ်ပြရမယ့်လုပ်ငန်းကြီးဖြစ်တဲ့ကြောင့်မလို့ဒါကိုကျွန်တော်တို့နားလည်သဘောပေါက်ဖို့ပဲကျွန်တော်တို့ဒီဒေတာဘက်မှာရှိတဲ့ကြေးဝါးတွေကိုကျွန်တော်တို့တွေအားလုံးကျွန်တော်တို့ရဲ့တောင်းရှိတဲ့လူတွေပေါ့လေကျွန်တော်တို့ဒီတော်မှုဆိုရဖွဲ့ပေါ့တကိုင်းတဲ့ဒေတာကြီးအစိုးရဖွဲ့ပြီးတော့ကြေးဝါးတွေအားလုံးမှာတွားရောက်လို့မှာရှင်းလင်းပြောကြပါဘူးအဲဒီလိုရှင်းလင်းပြောကြတဲ့ကံမှာတချို့ကလည်းနားလည်သဘောပေါက်တယ်ပဲကျွန်တော်တို့ဒီဥစ္စာကိုဆန္ဒပြလို့လည်းစိတ်မရှိပါဘူးတိုးတော်လည်းပဲအ ਨੇ စုတော့ကြံပါသေးတယ်ဒီအ ਨੇ စုနဲ့ပတ်သက်လို့လည်းကျွန်တော်တို့ကစိတ်ချတိခံလို့နားလည်အောင်ပြောပြပါအခုဆိုရင်ကျွန်တော်တို့ကဒီဒေတာမှာရှိတဲ့ကျွန်တော်တို့ကြေးဝါးပေါ့26ဒီ26ရွာရဲ့ကွန်ပျူတာတွေရေလုပ်ငန်းတွေကျွန်တော်တို့ကဆောင်ရွက်ပေးနေတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ရဲ့ဒီလုပ်ငန်းဆောင်ရွက်မှုတိုးတက်မှုတွေကိုကြည့်ပြီးတော့မှသူတို့အနေနဲ့ဒါတွေကိုနားလည်သဘောပေါက်ဖို့လိုပါတယ်ကျွန်တော်တို့ဆောင်ရွက်ပေးနေတာဒီတိုင်းပြည်ရဲ့ပြန်လည်ထူထောင်ရေးကာလမှာတိုင်းပြည်တိုးတက်ဖို့ပဲလုပ်နေတာဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့အဖွဲ့နဲ့ပူးပေါင်းပြီးတော့မှဆောင်ရွက်မယ်ဆိုရင်တော့ပို့ပြီးတော့ကောင်းလာမယ်လို့ကျွန်တော်တို့လက်ထပ်ရခံတည်ပြတော့
ကျွန်တော်မမေးမြတ်တဲ့ဝန်ကြီးအနေနဲ့ဖြည့်ဆွက်ပြီးတော့များဟိုရှင်းပြချင်တာများရှိပါလားခင်ဗျာ
ကြည့်ပါရခင်ဗျာကျွန်တော်တို့ဒီ background တော့ဒီနီစီမံကိန်းဟာခုနကကျွန်တော်ပြောသလိုပဲဒီဒီတိုင်းပြည်အတွက်တကယ်ဒီနည်းမျိုးမှာမလဲပတ်သက်လို့ရှိရင်ဒါစံပြစီမံကိန်းခုဖြစ်ပါအဲ့တော့ကျွန်တော်တို့နိုင်ငံကွန်ပျူတာတက်ဖို့ဘက်ကိုကျွန်တော်တို့ကြိုးစားနေတဲ့နိုင်ငံဖြစ်ပါတိုင်းပြည်ရဲ့သဘောဝတရားစရာအမြင့်မြင့်တွေကိုကျွန်တော်ထုတ်ယူသုံးဆွဲနေတဲ့နိုင်ငံမှာခင်ဗျားကလည်းမကြည့်တော့ပါနိုင်ငံကစံပြီးစံညွှန်းနေတဲ့အကန့်ကြီးအောင်ကျွန်တော်လုပ်ပါဒီလိုလုပ်တဲ့အတွက်ကြောင့်ခုနကကျွန်တော်ပြောခဲ့သလိုပဲရသင်းရလိုက်တဲ့ကျွန်တော်တို့အခွင့်အရေးတွေရပါဒီခွင့်ရရတဲ့ကံမှာအထူးသဖြင့်တော့ကျွန်တော်တို့အခင်တော့စီမံကိန်းတစ်ခုလုပ်တယ်ဆိုလို့ရှိရင်ဒါရောက်ပြီးတော့လုပ်တဲ့တော့သူအမြတ်ရဖို့စဉ်းစားတယ်အခုတော့ကျွန်တော်တို့ကဒီစဉ်းစားတဲ့အမြတ်ရဖို့ဆိုတဲ့ဒီသူ့အတွက် profit တလုံးနဲ့မဟုတ်ပါဘူးတစ်ခုလည်းမဟုတ်ပါဘူးကျွန်တော်တို့ဒီ people လို့ခေါ်တယ်ကျွန်တော်တို့ဒေသမှာရှိတဲ့လူတွေရဲ့ခုနပြောတဲ့ကွန်ပျူတာတွေလုပ်ငန်းတွေလည်းသူဆောင်ရွက်ပေးရမှာဖြစ်နောက်တစ်ခါညီနဲ့ပတ်သက်ပြီးတော့ညီနဲ့ပတ်သက်ပြီးတော့လည်းကျွန်တော်တို့ကဒါညီရကိုအသုံးပြုလိုက်တဲ့အတွက်ကြောင့်မလို့ပျက်စီးသွားတယ်ကျွန်တော်တို့ plan နဲ့လို့ခေါ်တယ်ညီရနဲ့ပတ်သက်ပြီးတော့ပြင်းဆောင်ပြီးလို့တောင်းရှိပါနောက်တော့ကျွန်တော်တို့ property လို့ခေါ်တဲ့တံမိုးထားမှုပေါ့နော်ဒီလုပ်ငန်းနဲ့ပတ်သက်ပြီးတော့ပတ်ဝန်းကျင်နဲ့တံမိုးထားရမယ်ဒါလာလုပ်ပြီးတဲ့ကံမှာပတ်ဝန်းကျင်နဲ့ပြည့်စည်သွားလို့မရဘူးအဲ့တော့ဒီပြောမယ်ဆိုရင်တော့ကျွန်တော်တို့ CSR လို့ခေါ်တဲ့ခန္ဓာတွေမှာဒီ P လေးလုံးပေါ့နော်အချို့ကလည်း P 3လုံးလို့ပြောတယ်ဒီလုပ်ငန်းတွေကိုကျွန်တော်ကမပြတ်မကွက်ကျွန်တော်တို့ဆောင်ရွက်ရမှာဖြစ်ပါတယ်အဲ့လိုလိုဆောင်ရွက်တဲ့အတွက်ကြောင့်ကျွန်တော်တို့ဒီ Lebron Dong ဒေသကြီးကဒီတဲ့ပို့ပြီးတော့မှကျွန်တော်တို့တိုးတက်ဖို့မျှော်မှန်းတာဒီဒေသမှာရှိတဲ့လူတွေကအခုကျွန်တော်တို့ဟိုပြန်ကြည့်မယ်ဆိုလို့ရှိရင်အဲ့ဒီမြေလဲသိပြီးတော့ကျွန်တော်တို့မကောင်းတော့ကြောက်ရောမြေတွေဖြစ်နေတယ်ဆိုင်ရည်ပြည့်သိမကောင်းသို့တော်တင်သာရပစ္စည်းကိုထုတ်လိုက်တဲ့အခါမှာဒီမှာလောက်ကင်အများကြီးရကျွန်တော်တို့ဆိုရင်ဒါလောက်ကင်ဆိုရင်လာမယ့်နှစ်ဘူးလုပ်ငန်းစတာနဲ့ကျွန်တော်တို့ကဆောက်လုပ်ရေးလုပ်ငန်းတွေစပြီဆိုတော့လည်းလောက်ကင်အလုပ်သမားကျွန်တော်ထောက်ကူရတော့ကျွန်တော်ခံလို့ရှိပါအဲ့တော့ဒီမှာမြေမဲ့ရာမဲ့ဖြစ်သွားလို့အလုပ်ကင်မရှိတဲ့လူတွေအလုပ်တွေရဒီအလုပ်တွေရခဲ့လို့ရှိရင်ဒါကျွန်တော်ရဲ့အသက်မွေးဝမ်းကြောင်းဖြစ်စီပြီးနောက်တစ်ခါခုနပြောတဲ့ CSR ကြောင့်ကျွန်တော်တို့ရဲ့ဒီလူမှုပတ်ဝန်းကျင်တောင်းခံမှုကြောင့်ပြန်လည်ပြီးတော့ကျွန်တော်ဒီဒေတာမှာရှိတဲ့ပညာရေးကျန်းမာရေးလူငွေတော့ပြောမယ်ဆိုလို့ရှင်ဗျာကျွန်တော်တို့မီးရရှိရေရရရှိရေလမ်းမဆက်တော်ရေအကုန်လုံးကျွန်တော်လုပ်ပြီးနောက်ရွာသစ်တွေကိုလည်းပဲကျွန်တော်ကမလွတ်မကင်းဖြစ်တဲ့ရွာတွေကိုလည်းပဲရွှေ့လိုက်တဲ့ခါမှာတကယ်ကိုရက်ွက်ပုံစံနဲ့ပေါ့မီးတွေရေလမ်းတွေနဲ့နောက်ဆုံးပြောမယ်ဆိုရင်ခရီးကြောင်ပြန်ဘုံကြီးကြောင်နေရာစာကျွန်တော်တို့ရွှေ့ပြီးခဲ့တော့နောက်တုတ်တန်နေရာစာတော့စနစ်တကျကျွန်တော်လုပ်ပြီးပါအဲ့တော့ဒါတွေကတဖြည်းဖြည်းနဲ့ကျွန်တော်တို့ထုတ်တက်လာပြီလို့ရှိရင်ဒီဒေတာကြီးတစ်ခုလုံးဟာခုမျိုးထုတ်တက်ဖို့လည်းကျွန်တော်တို့ကြိုးပမ်းဆောင်ရွက်နေတာဖြစ်ပါတယ်။နောက်ဆုံးပြောမယ်ဆိုရင်ကျွန်တော်တို့ကဒီမိုင်းမြို့ပေါ့။မိုင်းမြို့ကြီးဖြစ်သွားပြီလေကမှဒီမှာတိုက်တာအဆောက်အုံနေနဲ့ပညာရေးကျန်းမာရေးပေါ့။အခုဆိုကျွန်တော်တို့ကဒီမှာတိုက်နေဆေးုံကြီးပဲကျွန်တော်ဆောက်ဖို့ဒီလိုလှူခါပါတယ်။မြန်မာဝန်ဝန်ကုံကြီးကတိုက်နေဆေးုံကြီးတစ်ခုကိုကျွန်တော်တို့ခဏရက်ပြီးတော့ဆောက်နေတော့ဒါမဲ့နောက်ကဒီငါလာလောက်ဆိုကျွန်တော်တို့ကောင်းတဲ့ပုံပါ။အဲ့တော့ဒါဒီအားလုံးခုမျိုးထုတ်တက်လာရင်ကျွန်တော်တို့ရဲ့တိုက်ပြီးရဲ့အလားကနဘယ်လိုစီရင်မှုချောချာရေးနိုင်ငံကနေရေမောင်းတန်းနိုင်ရေးတို့ကျွန်တော်ဆောင်ရွက်နေမှာဖြစ်ပါတယ်။အဲလိုကျွန်တော်တို့ ਨੇ ဒါတွေကိုနားလည်သဘောပေါက်ပြီးတော့ကျွန်တော်တို့ဒီပြည်သားတွေနောက်ပိုင်းဒီတဲ့ပို့ပြီးတော့မှနိုင်ငံရဲ့ဒီနည်းမှန်ကမ်းမှုတွေကိုဆောင်ရွက်တဲ့နေရာမှာကျွန်တော်စံပြနေတဲ့ဆောင်ရွက်တဲ့စီမံကိန်းဖြစ်တဲ့အကြောင်းနောက်ပိုင်းမှာလည်းကျွန်တော်တန်းပြရဒါကိုနားလည်သဘောပေါက်ပြီးတော့ဘိုင်းမွန်ဒူပေါင်းပြီးတော့ဒူပန်းဆောင်ရွက်သွားကြဖို့ကျွန်တော်နေတိုက်တွန်းပြောကြပါဘူး။ဘယ်ကြီးလာတော့ RFA ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။ကျွန်တော်လည်း RFA ကိုကျေးဇူး